န်းရှင်များမင်္ဂလာပါရှင်။လွတ်တော်မှာဆွေးနွေးတော့မယ်ချင်းငွေကိစ္စတွေနဲ့ပတ်သက်ပြီးသက်ဆိုင်ရာဝန်ကြီးဌာနတွေအနေနဲ့အမှန်တကယ်ထိထိရောက်ရောက်ဆောင်ရွက်ဖို့လိုအပ်တဲ့အကြောင်းဆွေးနွေးတင်ပြသွားပါမယ်။မြန်မာအစိုးရအနေနဲ့အာရှဖွံ့ဖြိုးရေးဘဏ်နဲ့ပြင်သစ်ဖွံ့ဖြိုးတိုးတက်ရေးအေဂျင်စီကနေအမေရိကန်ဒေါ်လာသန်း200ကျော်ကိုချေယူဖို့စီစဉ်နေပြီဖြစ်ပါတယ်။ဒီအတွက်နိုင်ငံတော်သမ္မတကစက်တင်ဘာလဒုတိယဘက်ထဲမှာပဲပြည်ထောင်စုလွှတ်တော်သို့ပေးပို့လိုက်ပြီဖြစ်တဲ့အတွက်လွှတ်တော်မှာဆွေးနွေးတော့မှာဖြစ်ပါတယ်။ချင်းငွေတွေတဲကစိုက်ပျိုးရေးမွေးမြူရေးနဲ့စင်မြောင်းကဏ္ဍအတွက်ဒေါ်လာ85သန်းနဲ့ယူရို25သန်းပညာရေးဝန်ကြီးဌာနအတွက်ဒေါ်လာ 68.5 သန်း၊ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနအတွက်ဒေါ်လာ 12 သန်းသုံးစွဲဖို့ရထားတယ်လို့ဆိုပါတယ်။အလားတူစတင်မာလာဒုတိယဘက်ထဲမှာလာအိုနိုင်ငံဗီယက်ကျင်းမြို့နယ်မှာကျင်းပခဲ့တဲ့အာဆီယံထိပ်တန်းအစည်းအဝေးနဲ့ဆက်ဆက်အစည်းအဝေးတွေမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်နဲ့ဂျပန်ဝန်ကြီးချုပ်တို့တွေ့ဆုံဆွေးနွေးရမှာမြန်မာနိုင်ငံရဲ့စိုက်ပျိုးရေးကဏ္ဍနဲ့ဆင်းရဲမွဲတေမှုတိုက်ဖြတ်ရေးအတွက်ဂျပန်နိုင်ငံကချင်းငွေယန်း125ဘီလီယံကူညီမယ်လို့သိရပါတယ်။ဒီလိုနိုင်ငံတကာချင်းငွေတွေရလာတဲ့အခါသက်ဆိုင်ရာတာဝန်ရှိသူတွေအနေနဲ့လေယာကဏ္ဍဖွံ့ဖြိုးတိုးတက်ဖို့ဆောင်ရွက်တဲ့အခါစနစ်တကျစီမံခန့်ခွဲနိုင်မှုအရေးကြီးပါတယ်။ဒီနေရာမှာတောင်သူတွေကိုချင်းငွေချေးပေးတဲ့ကိစ္စကိုပဲအဓိကဆွေးနွေးချင်ပါတယ်။ဘာကြောင့်လဲဆိုရင်အရင်အစိုးရလက်ထက်မှာမြစိမ်းရောင်စီမံချက်နဲ့ငွေချေးတာတွေတမဝါယမကနေချင်းငွေပေးတဲ့ကိစ္စတွေမှာအားနည်းချက်တွေအများကြီးတွေ့ခဲ့ရပါတယ်။မြစိမ်းရောင်စီမံချက်ချင်းငွေကိစ္စကိုကြည့်ရင်ဒီစီမံချက်ကရတဲ့ငွေတို့ကိုကျေးရွာဖွံ့ဖြိုးရေးမှာပြန်သုံးတဲ့ policy ကတော့ဒေသအတွက်ကောင်းပါတယ်။ဒါပေမဲ့တမြို့နယ်ထဲမှာပဲကျေးရွာပေါင်းရာချီရှိနေတဲ့အထက်ရမှကျေးရွာ100လောက်ကိုပဲကွက်တိကွက်ကြားချေးပေးလိုက်တဲ့အတွက်အခွင့်ဒူးပေးလိုက်သလိုဖြစ်စေပါတယ်။အခွင့်အရေးကိုလက်သင့်ရပေးသလိုလှုပ်လိုက်တဲ့အတွက်ဆရာမွေးတပည့်မွေးစနစ်ထွန်ကားဖို့တွန်းအားပေးလိုက်သလိုဖြစ်ခဲ့ပါတယ်။မကြသေးတဲ့ရပိုင်းကပဲရန်ကုန်တိုင်းသုံးဝမြို့နယ်မှာတမချင်းငွေကိစ္စအတွက်သုံးဝတမဝါယမဦးစီးဦးဆောင်မှုနဲ့စိုက်ပျိုးရေးမွေးမြူရေးနဲ့စင်မြန်းဝန်ကြီးဌာနကတောင်သူတွေအတွက်လေယာဉ်မြေပြုပြင်စရိတ်ကိုနှစ်ရှည်ချင်းငွေစနစ်နဲ့တရေကားကို3သိန်းလုံးချေပေးမဲ့ကိစ္စတစ်ခုကိုရှင်းပြဖို့အစည်းအဝေးခေါ်ခဲ့ပါတယ်။အဲ့လိုခေါ်တဲ့အခါတောင်သူတွေအားလုံးကိုမခေါ်ဘဲတမကအရေးကြစနစ်နဲ့လေယာဉ်သုံးဆက်ဝယ်ထားတဲ့တောင်သူတွေကိုပဲခေါ်ခဲ့တာဖြစ်ပါတယ်။ဒါဟာလောက်ပိုင်ခွင့်ကိုခုတုံးလုပ်ပြီးစောင့်ရွက်လာတာမျိုးတွေ့ရပါတယ်။ဒေသခံတောင်သူအများစုကတကြက်ရလဲအတူတူတမတ်ရလဲအတူတူပွင့်လင်းမြင်သာမှုရှိရှိနဲ့တာတူညီများတဲ့ချင်းငွေမျိုးချေးပေးဖို့မျှော်လင့်နေကြတာပါ။ဒါကြောင့်ပြည်သူအစိုးရတက်လာတဲ့အချိန်မှာအခွင့်အရေးလိုလက်သင့်ရပေးလို့ရတဲ့ policy မျိုးမဟုတ်ဘဲလူတိုင်းအကျိုးတူတပြေးညီခံစားလို့ရအောင်မြမစိုက်ပျိုးရေးဘဏ်ဖြစ်ဖြစ်တောင်သူလယ်သမားဘဏ်တစ်ခုခုပဲဖြစ်ဖြစ်တည်ထောင်ပေးသင့်ပါတယ်။အဲ့လိုဘဏ်ကနေပုံစံခုနှစ်ရှိသူတိုင်းနှစ်ရှည်ချင်းငွေကိုချေးပေးတာမျိုးဟာတောင်သူတွေအတွက်စောင်ရွက်ပေးတဲ့အလုပ်တစ်ခုပါပုံစံခုနဲ့လေယာဉ်မြေအပေါင်ထားပြီးငွေချေးနိုင်တဲ့စနစ်အကောင့်ထဲပေါ်နိုင်ရင်ပုံစံခုနှစ်ရှိတဲ့တောင်သူတိုင်းပေါင်နှံပြီးအရင်းအနှီးလှုပ်ယူလို့ရတဲ့စနစ်မျိုးကသာပုံကူမရွေးပဲငွေချေးယူခွင့်ကိုလူတိုင်းခံစားရရှိမှာပါတောင်သူအများစုကဒန်းလူကြီးများချေးနိုင်တဲ့စနစ်ကိုစီမံဆောင်ရွက်တင်တာနဲ့ပတ်သက်ပြီးလွတ်လပ်သောတောင်သူလယ်သမားများအဖွဲ့မှဥက္ကဋ္ဌဦးသိန်းအောင်ကပြောပါတယ်
။နိုင်ငံတော်ကနေပြီးတော့နိုင်ငံတကာကချင်းငွေတွေရလာခဲ့ရင်လယ်သမားတွေအတွက်စိုက်ပျိုးရေးပေးတဲ့အခါမှာလယ်သမားတိုင်းဒန်းလူကြီးများခွင့်ရေးရဖို့အတွက်ကျွန်တော်လယ်သမားတွေအများစုကနေပြီးတော့ဒါကိုမျှော်လင့်ပါတယ်ခင်ဗျာ။ဥပမာဆိုတော့ဒလူလူမျိုးနယ်မှာဆိုရင်လေအီကပေါင်းစာပြုံးမြေ area ပေါင်းဘယ်လောက်ရှိတယ်အဲ့ဒီအတွက်ချင်းငွေဘယ်လောက်ချေးပေးမယ်အဲ့တော့လက်တီကောဘယ်လောက်ချေးနိုင်တယ်ချင်းငွေချေးပြီးသွားရင်လည်းပဲဘယ်လူတွေဘယ်လောက်ချေးပြီးသွားပြီဆိုတာ notebook မှာချိန်ထားပြီးတော့စနစ်တကျလုပ်ပေးနိုင်ပါမှသာလဲဈားတွေကအကွက်ပြောက်ရိုက်ပြီးတော့လုံးမဲ့ဘေးကလည်းကာကွယ်နိုင်ပါလိမ့်မယ်ရင်းနှီးရာလက်တင်ရာပေးတဲ့စနစ်မျိုးကိုလည်းကျော်ကားနိုင်ပါလိမ့်မယ်ပြီးခဲ့တဲ့ဖြစ်ဆက်ဆက်မှာဆိုရင်လေယာတမဆိုပြီးတော့တုတ်ချေးခဲ့တဲ့ငွေတွေညာသေးအောင်စီမံကိန်းဆိုပြီးတော့တုတ်ချေးခဲ့တဲ့ချင်းငွေတွေဟာလုတ်ပိုင်ခွင့်ရှိတဲ့လူတွေနဲ့သာလျှင်ပေါင်းပြီးတော့တစုအတွက်ပဲရခဲ့တာဖြစ်ပြီးတော့ အချင်းပြေတဲ့လူတွေကရခဲ့ပြီးတော့တာမန်ပြည်သူအများစုကမရခဲ့တာမို့လို့ဒီလိုစနစ်မျိုးကိုကျွန်တော်တို့လက်သမားကမကြိုက်နှစ်သက်ပါဘူး
ဒါကြောင့်နိုင်ငံတကာချင်းငွေတွေကိုစနစ်တကျစီမံရမှာပုံစံကနဲ့နှစ်ရှည်ချင်းငွေချေပေးတာမျိုးကိုခက်ဆက်ဆက်တောင်သူတွေမျှော်လင့်ခဲ့တဲ့ဒန်းတူချင်းငွေရနိုင်တဲ့စနစ်မျိုးဖြစ်သွားနိုင်ခဲ့ရင်တောင်သူတွေကိုနှိမ့်ဆက်နေတဲ့အပြင်အတိုးကြီးငွေယိုပေါက်တွေကိုပိတ်လိုက်သလိုဖြစ်တဲ့အတွက်တောင်သူတွေရဲ့မိသားစုဘဝရည်တည်ရေးအတွက်အများကြီးအထောက်ပံ့ဖြစ်လာနိုင်ကြောင်းတင်ပြလိုက်ရပါတယ်ကျေးဇူးတင်ပါတယ်ရှင်ကျမခင်မျိုးတွေပါ